ဆက်မြင့်တဲ့တောင်ပိုင်းစီဆိုင်မြို့နယ်မှာဒေသခံတွေဟာသူတို့ရဲ့နေအိမ်တွေစီပြန်လာချိန်မှာပျောက်ဆုံးသူတချို့ရှိနေတယ်လို့စစ်ဆောင်သူတွေနဲ့မိသားစုဝင်တွေကပြောပါတယ်။ပျောက်ဆုံးသူအများစုကလူငယ်လူလက်ပိုင်းရွယ်တွေဖြစ်ပြီးတော့လက်နဲ့ချီပျောက်ဆုံးနေတာပါ။ဒီကြောင့်သတင်းပေးပို့ထားချက်ကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်ညာ
။စီဆိုင်မြို့နယ်ထဲမှာစီအခြေအနေကြောင့်ဇန်နဝါရီလ23ရက်နေ့ကစပြီးဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတန်းဆောင်နေကြတာဖြစ်ပါတယ်။တိုက်ပွဲငြိမ်သက်နေချိန်မျိုးမှာကိုယ်နေအိမ်ကိုပြန်သွားပြီးပစ္စည်းတည်ယူကြသူတွေတဲကတချို့ဟာပစ္စည်းသွားယူရင်းပဲပျောက်ဆုံးနေတာမျိုးကျုံးလာရတယ်လို့စီတိုင်းဒေသခံတဦးကပြောပါတယ်
။ဆိုင်ရွက်ကြလာတာနဲ့များရိတ်ခါပြတ်တော့နေရေးကိုပြန်ပြီးတော့ရိတ်ခါပစ္စည်းတွေတည်ရတာပေါ့။တည်တဲ့ခါမတော်ဆုံးတော်ဆုံးနဲ့လူတွေရှိတယ်ပေါ့နော်အဲခမိုင်းကြီးအချင်းတော့ညစေနဲ့တုံးကြားမှာအဲရှိတယ်ပေါ့အဲအဲ့ချိန်မှာတချို့လေပြန်ရောက်လာတဲ့လူတွေလည်းရှိတယ်ပေါ့နော်အဲတချို့လေတည်ဆုံးသွားတယ်လို့သိရတယ်ပေါ့လူတွေကိုပြောင်းလို့ပျောက်ဆုံးတည်ဆုံးနဲ့လူပေါ့ငါတို့အချင်းတော့အသက်18နှစ်ကနေ30ကျား
စီစိုင်းမျိုးရင်းမှာစစ်ကောင်စီအဖွဲ့တွေရှိနေပြီးတော်လိုင်းကြီးတပ်တွေကတော့မျိုးရဲ့အနီးဝန်းကျင်မှာရှိနေတယ်လို့လည်းပြောပါတယ်။လုံချုံကြီးအချိန်နဲ့ဆုံးဝါနေတဲ့အကြားကပဲဒေသခံတွေကတော့ဒီကနေ့အချိန်ထိသူတို့ရဲ့နေအိမ်တွေကလည်းပစ္စည်းတွေကိုသွားပြီးဆယ်ယူနေကြတာပါ။အသက်28နှစ်အရွယ်သားဖြစ်သူဟာနေအိမ်မှာပစ္စည်းပြန်ယူရင်ပျောက်ဆုံးနေတာဖြစ်ပြီးသားဖြစ်သူကိုအခုချိန်ထိရှာမတွေ့သေးဘူးလို့ပါကင်တူကပြောပါလေ
။အစားငလန်းငါရစေလို့ရှိတယ်ဗျ။ကျွန်တော်လည်းအမလုံးလုံးစေတော့ဘာမှမတရားတည်ဘူးဗျာ။လောလောဆယ်လူအားသွန်းထွားတာလို့ကြားလို့ကြားတာပဲ။ကျွန်တော်လည်းအများကုလုံးကိုကျွန်တော်လည်းကြားရဖို့ဆုတောင်းပေးပါတယ်ဗျာမ
။ဆစ်ဆောင်နေသူအများစုကတောင်ကြီးနဲ့အနီးတဝိုင်းမှာနေထိုင်ကြတာဖြစ်ပြီးတချို့ကအိမ်ပြန်တဲ့လမ်းမှာပဲပျောက်ဆုံးနေတာလို့ပြောပါလေ။လက်ရှိမှာတော့ဆစ်ဆောင်ဒေသခံတွေဟာတောထဲမှာဖြစ်တယ်လို့နေနေရတာဖြစ်ပြီးသူတို့ဟာစားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုလည်းအတော်လိုအပ်နေတယ်လို့ဆစ်ဆောင်နေသူတဦးကပြောပါတယ်
။ကျွန်တော်ကိုယ်တိုင်လည်းဆစ်ဆောင်တယ်လေ။ကျွန်တော်ကတော့တောင်ကြီးမှာပြည်ပေါ်မှာနေတာဆိုတော့တော်တော်အပြည့်ရှိရပါဘူး။တောင်ကြီးဝင်းကျင်ကျွာရီမှာနေတဲ့ဆစ်ဆောင်ကတော့စားရိတ်တော်ကြီးကတော့အရင်ခက်ခဲရတယ်။ကြာလာတာနဲ့ညအဲဒီလိုရဲ့ဒီစားနပ်ရိက္ခာတော်ကတော်တော်လေးအချိန်ဆိုးရတဲ့အနေအထားရှိရပါတယ်။ကျမရေဆောင်ဆောင်မှုအပိုင်းနဲ့ကြည့်နေတဲ့ဖြစ်ဆောင်မျိုးစနစ်တကျနဲ့ဒီခုီးတဲ့ကျမရေအဖွဲ့အစည်းကဒီနေ့ဆိုလို့မရှိတော့တော့
စီဆိုင်မျိုးနယ်ထဲမှာစစ်ကောင်စီနဲ့ပုံအမျိုးသားလက်မြောက်ရေးတပ် PNL အပါအဝင်ပူးပေါင်းတပ်တွေကြားကတိုက်ပွဲတွေကြောင့်ဒေသခံတွေမြို့ကိုဆန့်ခွာပြီးထွက်ပြေးနေရတာနှစ်လကျော်နေပြီဖြစ်ပါတယ်အခုချိန်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်မနေသေးပေမဲ့ပြန်လည်ဝင်ရောက်ပြီးနေထိုင်သူတော့လုံးဝမရှိသေးဘူးလို့လည်းပြောပါတယ်။ကျက်စင်မီးလည်းမရပဲတောက်တုံးရင်မရတယ်လို့နေထိုင်သူမရှိတဲ့အတွက်အစားအသောက်ပစ္စည်းရောင်းချသူလည်းမရှိတာကြောင့်နေအိမ်ပြန်ဖို့အဆင်မပြေဖြစ်နေကြတာပါ။တချို့နေအိမ်တွေမှာတော့ပစ္စည်းတွေခိုးယူတာကိုခံနေရတယ်လို့ကိုယ်နေအိမ်ကပစ္စည်းကိုသွားပြီးပြန်ယူသူတချို့လည်းပျောက်ဆုံးနေတာဖြစ်ပါတယ်။